to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝန်ရှင်နာနေ့ရော်ဗျူးအေးအမေရိကန်တန်တာနေ့2020မေလ6ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00နာရီခန့်နာရီအထိလိုင်းနိုမီတာ190လေးဆယ်နဲ့56မီတာတရာ90လောက်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဟာစနေနေ့အထိဆိုရင်ကမ္ဘာတစ်လောလူပေါင်း4,600နီးပါးကိုကူးစက်နေပြီဖြစ်ပြီးသေဆုံးရသူက3,000ကျော်နေပါပြီ။ကူးစက်မှုအများဆုံးတွေ့ရတဲ့နိုင်ငံတွေကတော့အမေရိကန်၊ရုရှားနဲ့ဗြိတိန်နိုင်ငံတွေဖြစ်ပါတယ်။အမေရိကန်နိုင်ငံမှာလူပေါင်း100,000နီးပါးအကူးစက်ခံနေရပြီးသေဆုံးရသူက18,000ကျော်တယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ရုရှားမှာဒီရောဂါအကူးစက်ခံရသူက2,900ကျော်နဲ့ဗြိတိန်မှာတော့24,000ကျော်ရှိနေတာပါ။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့လေ့လာချက်အရဆိုရင်လူပေါင်းတန်း250လောက်ထိဒီရောဂါအကူးစက်ခံရနိုင်ခြေရှိနေတယ်လို့ဒီအန္တရာယ်ကိုအရေးကြီးကြီးတုံ့ပြန်ဆောင်ရွက်မှုတွေမလုပ်ရင်အာဖရိကဒေသကလူပေါင်း300,000ခွဲလောက်အသက်ဆုံးဖို့ရှိနေတယ်လို့သတိပေးပါရယ်။ Spain နိုင်ငံကဒီကာယောဂါဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ချက်ကိုနောက်ထပ်သတင်းလေးပတ်ထပ်ပြီးတိုးဖို့အတွက်လွှတ်တော်ကိုပန်ကြားမယ်လို့ Spain ဝန်ကြီးချုပ်ကစနေနေ့မှာပြောပါရယ်။ American သမ္မတ Donald Trump ကတော့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွက်အမေရိကန်ကပေးမဲ့ရန်ပုံငွေတွေဆိုင်းငံ့ထားတာနဲ့ပတ်သက်ပြီးပြန်ပြီးစဉ်းစားနေကြောင်းစနေနေ့မှာပဲ Twitter မှာရေးပါတယ်။အမေရိကန်ကမ္ဘာ့သတင်းအေဂျင်စီအကြီးအကဲဖြစ်တဲ့ခန့်အဖို့သမ္မတ Donald Trump အမည်စင်းတင်သွင်းထားတဲ့ Michael Peck ရဲ့ NGO အဖွဲ့ပေါ်မှာငွေကြေးနဲ့အခွန်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေ Washington DC ရှေ့နေချုပ်ရုံးကလှုပ်လာခဲ့တဲ့နောက်မှာ Democratic Party ဝင်တွေဟာသမ္မတရဲ့လှုပ်ရက်ကိုနှောင့်နှေးကြံ့ကြောင်းနိုင်ငံရေးရလှုပ်ဆောင်နေတယ်လို့သမရအင်ဗျူပြောခွင့်ရ Jet Deer ကစနေနေ့မှာ VOA ကိုပြောပါတယ် VOA ပါဝင်သတင်းဌာန5ခုကိုကြီးကြပ်ရတဲ့ American ကမ္ဘာသတင်း Agency အကြီးအကဲဖြစ်တဲ့ဦးဆောင်မှုအတွက် Michael Peck ကသမရရက်တီဖို့ရှိမရှိတောက်ကြံတွေကမေးမြန်းရမှာတော့သမရကမဖြေကြားခဲ့ပဲ VOA ကထုတ်လွှင့်ချက်တွေဟာ American အတန်းနဲ့ဆန့်ကျင်နေတယ်လို့ဝေဖန်ပါတယ် VOA ကတရုတ်သတင်းတွေကိုထုတ်လွှင့်ပေးနေတာအတွက်စိတ်ပျက်ကြောင်းလဲသမရကအရင်တုန်းကဝေဖန်ပြောဆိုခဲ့တာပါVOA Director Amanda Bennett ကတော့ VOA ဟာကမ္ဘာတစ်လောကသတင်းမှန်လက်လန်းမမှီသူအားလုံးအတွက်သတင်းထုတ်လွှင့်ပေးနေတာဖြစ်ကြောင်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒါပြန်ဒီလိုသတင်းမှန်တွေထုတ်လွှင့်ပေးနေတာကြောင့်နိုင်ငံပေါင်း60ကျော်ကဘာသာစကား48ခုသုံးနဲ့ပရိသတ်ပေါင်းတန်း280တဲကရာဂိုင်းနှုန်း80ကျော်ကဒီဌာနရဲ့သတင်းတွေဟာယုံကြည်ရကြောင်းပြောကြတယ်လို့လည်းဖော်ပြထားပါတယ်။ဣသရေလပေါ်အရေးယူမှုတွေလှုပ်လာနိုင်တဲ့လုပ်ရက်တွေကိုဆက်ပြီးလုပ်နိုင်မယ်ဆိုရင်အလားတူအကျိုးဆက်တွေခံစားရအောင်အမေရိကန်ကတုံ့ပြန်မှာဖြစ်ကြောင်း ICC ပြည်ပဆိုင်ရာရာဇဝတ်ခုံရုံးကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကသတိပေးလိုက်ပါတယ်။ပါလက်စတိုင်းကိုနိုင်ငံဖြစ်နဲ့အတိမတ်ပြုရေးစဉ်းစားဖို့အတွက် ICC ရှေ့နေကဆုံးဖြတ်ခဲ့တဲ့နောက်မှာအခုလိုဝန်ကြီးပွန်ပီယိုရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။တကယ်လို့ပါလက်စတိုင်းကိုနိုင်ငံတနိုင်ငံဖြစ်အတိမတ်ပြုလိုက်ရင်အနောက်ဖက်ကမ်းနဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးကစစ်ရာဇဝတ်မှုကျူးလွန်နိုင်ခြေရှိတယ်လို့ ICC မှာတရားဆွဲဆိုဖို့အတွက်တင်သွင်းမှုတွေကိုလှုပ်လာနိုင်တော့မှာဖြစ်ပါတယ်။အစ္စရေးပေါ်မှာ ICC စုံစမ်းစစ်ဆေးမှုလုပ်မှာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့အစ္စရေးဘက်ကနေခုခံကာကွယ်ဖို့အမေရိကန်လွှတ်တော်နှစ်ရပ်စလုံးကအမတ်တွေပါဝင်တဲ့အဖွဲ့ကဗိုလ်တပ်ဖူးနေမှာဝန်ကြီးပွန်ပီယိုကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ပြင်သစ်အီရန်သူတဦးဖြစ်တဲ့ဖာရီဘာအဒယ်ခါကိုအီရန်တရားရုံးကထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်လိုက်တယ်လို့သူမရဲ့ရှေ့နေကပြောပါတယ်။အီရန်နိုင်ငံရဲ့လုံခြုံရေးထိခိုက်စေမှုအတွက်ထောင်ဒဏ်9နှစ်နဲ့အီရန်ပေါ်ဆန့်ကျင်တဲ့ဝါဒဖြန့်မှုအတွက်ထောင်ဒဏ်ပြစ်ဒဏ်တစ်နှစ်ချခဲ့တာလို့လည်းသူမရှေ့နေကပြောပါတယ်။အဒယ်ခါဟာနောက်ပြင်သစ်ပညာရှင်တဦးဖြစ်တဲ့ရိုလန်မာခယ်နဲ့အတူမနစ်ကဂျူလာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 8.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမထွန်ပါသတင်းတွေကိုဆက်လက်ကြီးညာသွားပါမယ် ဂျမနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ထပ်တိုးမလာပဲကူးစက်ခံထားရသူတွေကတဝက်ကျော်ကရောဂါပိုးကင်းစင်သွားပြီဖြစ်ပါတယ်။ရောဂါပိုးကူးစက်သူအရေအတွက်182ယောက်မှာပဲဆက်ရှိနေပြီးအဲ့ဒီထဲ95ဦးကရောဂါပိုးကင်းစင်သွားတာလို့ကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့မေလ16ရက်စနေနေ့ည7:00တရင်ထုတ်ပြန်ကြမှာပါရှိပါတယ်။စုစုပေါင်းတက်ခွဲနမူနာ230ခုကိုစစ်ဆေးခဲ့တာမှာလူနာသစ်တရောက်မှမတွေ့ရလဲဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကမတ်စက်နှကောင်းစီပြိုင်ပွဲဆွေးရသူစီရင်ကိုသူရဲ့ Facebook စာမျက်နှာမှာတင်သွားမှာဖြစ်ကြောင်းနဲ့နှကောင်းစီတီထွင်ဖန်တီးတဲ့ပြိုင်ပွဲကိုဝေပြိုင်သူတွေများလုံးလို့စုမျိုးစား၄မျိုးခွဲထားတဲ့အကြောင်းသူရဲ့ Facebook စာမျက်နှာမှာရေးထားပါတယ်။စုတွေကိုလူနှစ်သက်ဆုံးတီထွင်ဖန်တီးမှုအကောင်းဆုံးလူထုအကျိုးပြုမှုနဲ့ပြိုင်ပွဲဝင်ယူရချက်အကောင်းဆုံးဆိုပြီးခွဲထားကြောင်းနဲ့ကွန်ပျူတာလွှာကိုတမူထူးခြားပေးရသွားမှာဖြစ်ကြောင်းလည်းရေးထားပါတယ်။မေလ16ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမရယုံပြောခွင့်ရဦးစောထေးကကိုရိုနာဗိုင်းရပ်စ်ပိုးဟာအချိန်ကာလတစ်ခုတည်းဆက်ရှိနေဦးမှာဖြစ်လို့ကိုဗစ် -19 ရှင်တွဲနေထိုင်တဲ့လူနေမှုဘဝဖြစ်လာနိုင်တဲ့အနေအထားရှိကြောင်းနဲ့ဒီဗိုင်းရပ်စ်နဲ့ဆက်ရင်ဆိုင်ပြီးဘယ်လိုနေထိုင်သွားကြရနိုင်လဲဆိုတဲ့အကြံပြုချက်တွေဒီလကုန်ပိုင်းလောက်မှထွက်လာနိုင်တယ်လို့ပြောပါရယ်ခင်ဗျာ။ကိုဗစ် -19 ကူးစက်ခံရပြီးတော့ကုသနေရတဲ့ကနေဒါနိုင်ငံသားခရီးရန်တရားဟောဆရာဒေးဗစ်လာဟာCOVID-19 ကူးစက်ပြန့်နှံ့မှုပြသရေးအတွက်မြန်မာဆွေးရကထုတ်ပြန်ထားတဲ့တမ်းပစ်ချက်တွေကိုစန့်ကျင်ပြီးလူထုတရားပွဲတွေနဲ့လှုပ်ခဲမှုနဲ့တရားစွဲဆိုခံထားရတယ်ဆိုပြီးကနေဒါ CBC သတင်းကပြောပါရယ်ကနေဒါအစိုးရရဲ့နိုင်ငံဆက်ဆံရေးကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနကြီးဖြစ်တဲ့ Global Affairs ကနေဒါရဲ့ပြောခွင့်ရကတော့မြန်မာနိုင်ငံမှာလူစုလူဝေမလို့ရတမ်းပစ်ချက်ကိုချိုးဖောက်မှုဆက်ဆွဲခြင်းနဲ့ကနေဒါနိုင်ငံသားတူတရားစွဲဆိုခံထားရကြောင်းဒီပုဂ္ဂိုလ်နဲ့ကနေဒါအစိုးရတာဝန်ရှိသူတွေအဆက်အသွယ်ရှိပြီးကောင်းဆက်ဆိုင်ရာအကူအညီပေးဖို့လည်းရှိကြောင်းပြောပါရယ်ဒါပေမဲ့ပုဂ္ဂိုလ်ရေးချက်လက်ဆိုင်ရာဥပဒေအရအသေးစိတ်ကိုတော့မပြောဘူးလို့လည်းကနေဒါ CBC သတင်းကပြောပါရယ်ခရီးရန်တရားဟောဆရာဒေးဗလာအပါအဝင်သူ့ရဲ့တရားပွဲကိုတက်ရောက်ကြသူတွေမှာ COVID-19 ကူးစက်ခံရသူတွေတွေ့ရှိခဲ့တာပါခင်ဗျာထိုင်းနိုင်ငံတွင်ခီးသည်တင်လေယာဉ်ဝင်ရောက်မှုပိတ်ပင်ထားတာကိုဇွန်လ30ရက်နေ့အထိရပ်ထမံတိုးမြှင့်လိုက်တယ်လို့ထိုင်းမြို့ပြလေကြောင်းအာဏာပိုင်အဖွဲ့ကစနေနေ့ကကြေညာလိုက်ပါရယ်မေလ31ရက်နေ့မှာတက်တန်းကုံဆုံးမဲ့တရှိဆဲပိတ်ပင်တာမြင့်ချက်ကိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အတွက်နောက်ထပ်တစ်လထပ်တိုးရလို့လည်းဆိုပါရယ်အခုလိုပြပလေရင်ဆိုက်ရောက်မှုကိုပိတ်ပင်ထားတာကိုရက်တိုးမြင့်လိုက်တာကြောင့်ထိုင်းနိုင်ငံအတွင်းကြေညာထားတဲ့အရေးပေါ်အခြေအနေကိုလည်းတက်တန်းတိုးမြင့်နိုင်တယ်ဆိုပြီးခမန်းပြောဆိုချက်တွေထွက်ပေါ်လာခဲ့ပါရယ်ထိုင်းနိုင်ငံမှာပြီးခဲ့တဲ့သတင်းတစ်ပတ်တည်းယောဂပြန့်နှံ့မှုနှုန်းတိတ်မရှိသလိုယောဂကူးစက်မှုလုံးဝမရှိတာကလည်းဒီတစ်ပတ်တည်းနှစ်ရက်ရှိခဲ့တာပါထိုင်းဒုတိယဝန်ကြီးချုပ်ဝီဆာနူခရီနန်ကတော့ပြပလေရင်စိုက်ကပ်မှုကိုရပ်တိုးတာနဲ့အရေးပေါ်အခြေအနေတက်တန်းတိုးဖို့အခြားဆက်နွယ်မှုမရှိကြောင်းနဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းပေးပေမဲ့လိုအပ်ရင်ပြပလေရင်စိုက်ရောက်မှုကိုဆက်လက်တားမြစ်ထားနိုင်တယ်လို့ပြောကြောင်းလဲ Bangkok Post သတင်းစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံရဲ့ COVID-19 နဲ့ဆက်နွယ်တဲ့ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးတဲ့အနေနဲ့ဈေးဝယ်စင်တာတွေအပါအဝင်စီပွားရေးလုပ်ငန်းတွေကိုတနင်္ဂနွေနေ့မှာပြန်လည်ဖွင့်ပေးတော့မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲထိုင်းလူထုကျန်းမာရေးဝန်ကြီးဌာနကတောင်ကိုရီးယားနိုင်ငံ၊တရုတ်နိုင်ငံနဲ့ဟောင်ကောင်နဲ့မကာအိုတို့ကို COVID-19 ရောဂါကူးစက်စုံနိုင်ငံတွေစီးရဲတဲ့ကနေပယ်ဖျက်လိုက်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေဟာထိုင်းလူထုကျန်းမာရေးဝန်ကြီးဌာနရဲ့အဲ့ဒီကူးစက်စုံနိုင်ငံတွေစီးရဲမှာမလ16ရက်နေ့ကတည်းကရှိနေကြတာဖြစ်ပါတယ်။အဲ့ဒီစီးရဲနဲ့ပါတဲ့နိုင်ငံတွေစီးကလာတဲ့ဘယ်သူမှဆို14ရက်တိကျခွဲနေထိုင်ရမှာဖြစ်ပါတယ်ခင်ဗျ။ကမ္ဘောဒီးယားနိုင်ငံမှာ COVID-19 ရောဂါနဲ့စိတ်ကူးသမှုခံယူနေတဲ့နောက်ဆုံးလူနာကိုဆေးဝါးစင်ကွင်ပြုလိုက်ပြီးဖြစ်ပြီးနောက်ထပ်အတည်ပြုလူနာအသစ်မရှိတဲ့အကြောင်းကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကစနေနေ့ကပြောပါရယ်။ဒါပေမဲ့ကျောင်းတွေနဲ့နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေကိုတော့ဆက်ပြီးပိတ်ထားမှာဖြစ်တယ်လို့ရောဂါကူးစက်မှုကာကွယ်ရေးအတွက်ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးဖို့မှာမဟုတ်ဘူးလို့လည်းကျန်းမာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါရယ်။ကမ္ဘောဒီးယားမှာ COVID-19 ရောဂါကူးစက်ခံရသူ122ဦးရှိကြောင်းအတိအပြုပြောကြားထားပြီးသိဆုံးသူမရှိပါဘူး။ပြည်သူတွေအနေနဲ့ဆက်ပြီးသတိရှိကြဖို့နဲ့လူစုလူဝေးတွေကိုရှောင်ကြဖို့လမ်းညွန်သတိပေးချက်တွေကိုလိုက်နာကြဖို့ကျမကြီးဝကြီးမောင်ဘွန်ဟန်ကတည်းတိုက်တွန်းထားပါတယ်။တနင်္လာနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
လူပေါင်းသိန်းနဲ့ချီခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှုပထမဆုံးအကြိမ်တွေ့ရှိပြီးနောက်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးရေးအတွက်အာဏာပိုင်တွေလှုပ်ရှားဆောင်ရွက်နေတဲ့အကြောင်းကို AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးပြောပြခြင်းပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကရိုဟင်ဂျာဒုက္ခသည်2ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းဒေသခံကျန်းမာရေးတာဝန်ခံအဘူတိုဟာဘူယန်ကကနဦးပြောကြားခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကူးစက်ခံ2ဦးတွေကတူဦးဟာဒေသခံအမျိုးသားဖြစ်တယ်လို့ပြောဆိုခဲ့တာပါ။နိုင်ငံ နောက်တစ်နေ့တောက်ကြမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူရိုဟင်ညာဒုက္ခသည်2ဦးထပ်မံတွေ့ရှိကြောင်းအကြီးရန်ကျန်းမာရေးအရာရှိတဦးကပြောခဲ့ပြီးတဦးကတော့အသက်42နှစ်အရွယ်အမျိုးသမီးနဲ့နောက်တဦးကတော့အသက်30အရွယ်မျိုးသားဖြစ်တယ်လို့ဖော်ပြပါတယ်နောက်ထပ်တွေ့ရတဲ့ COVID-19 ကူးစက်ခံရသူ2ဦးကပထမဆုံးကူးစက်ခံလူနာနဲ့ထိတွေ့မှုရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး COVID-19 ကူးစက်ခံလူနာတွေတွေ့ရှိတဲ့တောက်ကြနေမှာပဲဘင်္ဂလားဒေ့ရှ်အရေးပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူလူကြားအကွာအဝေးတစ်ခုချာပြီးခက်ခွက်ွာနေကြဖို့စခန်းတွင်းမှာလိုက်လံသတိပေးနှိုးဆော်နေပါတယ်ရိုဟင်ညာဒုက္ခသည်စခန်းတွင်းကရရွေးရွာရေးခေါင်းဆောင်ဆာဖီဦးလာကတော့ကျမ်းမာရေးသတိပေးချက်တွေအတိုင်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ပြောပါတယ
်
အလုံးထဲမှာဆေးရခိုင်နှုံးလောက်ပဲလိုက်နာကြပါတယ်ကျန်တဲ့သူတွေကယောဂအနေကိုဂရုမစိုက်ကြပါဘူးဒီကာယောဂါကကျွန်တော်တို့အားလုံးပေါ်ဘလောက်ထိဆိုးကျိုးတက်ရောက်လာမယ်ဆိုတာသူတို့နားမလည်ကြလို့ပါလို့ပြောသွားတာပါဘင်္ဂလားဒေ့ရှ်နေဆန်းမှာဒုက္ခသည်စခန်းပေါင်း34ခုရှိပြီးအဖြစ်လောက်သာဆောက်ထားတဲ့တဲအိမ်တွေနဲ့ပြည့်ကျက်နေထိုင်ကြတဲ့အတွက်ကိုဗစ်ရောဂါသာပြန့်ပွားခဲ့ရင်တောမီလောင်တယ်လို့ဘာတစ်ခုမှကြံမှာမဟုတ်ဘူးလို့သက်ဆိုင်သူတွေကသတိပေးထားတာပါဒုက္ခသည်မိုဟာမက်တို့လိုစိုးရင်တက်သူတွေလည်းရှိပါတယ
်
ကျွန်တော်ကအရန်ကိုစိုးရင်ပါတယ်ဒါပေမဲ့စားစရာအတွက်ဈေးတော့တွားဝယ်နေရပါတယ်သူတို့မှားရတဲ့အတိုင်းလက်ကိုအချိန်ချင်းဆေးပေမဲ့စိုးရင်စိတ်ကရှိနေတုံးပါပဲလို့ပြောပါတယ်ယောဂကူးဆက်လာပြီဆိုတဲ့သတင်းကြောင့်ဒုက္ခသည်စခန်းနဲ့အထိတ်တလန့်ဖြစ်ကုန်တယ်လို့ Coxet Bazaar ခရိုင်ကျမ်းမာရေးအကြီးအကဲမာဘူပါရာမန်ကပြောပါတယ်ပထမဆုံးလူနာဖြစ်တဲ့ကူတူပလောင်စခန်းကအသက်35နှစ်ရိုဟင်ညာအမျိုးသားစီမှာကိုဗစ်ရောဂါရှိကြောင်းကြေညာပြီးနောက်သူကရှောင်တိန်နေတဲ့အတွက်၄နိုင်အကြာကြာမှရဲတွေကသူ့ကိုဖမ်းမိတာပါသူကြောင့်စခန်းတစ်ခုလုံးရောဂါပြန့်ကုန်မှာကိုစိတ်ပူခဲ့ရတယ်လို့စခန်းတွင်းရက်ွက်ခေါင်းဆောင်တွေကပြောပါတယ်အဲ့ဒီအမျိုးသားဟာဒဏ်ရာရတဲ့သူ့အကိုတယောက်ကိုဒုက္ခသည်စခန်းနဲ့မဝေးတဲ့ဆေးရုံမှာတွားပို့ပေးခြင်းအဲ့ဒီကတဆင့်ကူးလာတာဖြစ်နိုင်တယ်လို့ယူဆကြပါတယ်ဒီအမျိုးသားနေတဲ့ရက်ွက်ကြီးတစ်ခုလုံးကိုအဝင်ထွက်ပိတ်ထားပြီးသူနဲ့ထိတွေ့ဆက်ဆံခဲ့သူအားလုံးကိုလည်းတီးကြခွဲကြစောင့်ကြည့်နေပါတယ်အခုတော့ရိညာဒုက္ခသည်စခန်းထဲမှာအေးပေါ်စစ်စေးရေးအဖွဲ့တွေဖြန့်ချတာတယ်လို့ WHO တာဝန်ရှိသူတွေကပြောပါတယ်ရိညာဒုက္ခသည်စခန်းထဲကိုဗစ်ရှိမရှိစစ်ဆေးမှုတွေတရက်ကို5ယောက်ကနေ10ယောက်ကြားစစ်ဆေးနေပေမဲ့တရက်ကိုအနည်းဆုံး100အထိတိုးမြင့်စစ်ဆေးသွားဖို့လုပ်နေတယ်လို့ Coxet Bazaar ကျန်းမာရေးအကြီးအကဲကပြောပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂကုသမှုစင်တာ12ခုကိုစခန်းတွင်ဖွင့်လှစ်မှုပြင်ဆင်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်ဒီစင်တာတွေမှာကတင်1900အထိရှိမဲ့အရေးပေါ်ကျန်းမာကုသဆောင်တွေကွာရန်တင်းစင်တာ5ခုနဲ့တီးခြားခွဲထားစောင့်ကြည့်ဆောင်20ပါဝင်တယ်လို့ဆိုပါတယ်ဒီတော့တွင်ရိုညာဒုက္ခသည်စခန်းတွင်မှာအင်တာနက်ဖြတ်တောက်ထားတာကြောင့်ဒုက္ခသည်တွေသတင်းမှမသိရဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်နေပါတယ်ရေကန်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဖက်တင်းရှောင်ခဲ့ရတဲ့ရိုညာဒုက္ခသည်တွေကိုမြန်မာအစိုးရကစစ်ဆေးပြီးပြန်လေလက်ခံမယ်လို့ပြောဆိုထားပေမဲ့ရိုညာဆိုတဲ့အတုံးတုံးကိုတော့အသိမှတ်မပြုပါဘူးခင်ဗျာကျွန်တော်ညဝင်းအောင်ပ
ါ VOA American အသံမြန်မာပိုင်းအသံလွှင့်စီစဉ်နေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမမရှင်ရခိုင်ရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါရာဇဝတ်မှုတွေကိုစုံစမ်းဖော်ထုတ်အရေးယူနေပါတယ်ဆိုတော့ပြည်တော်စုရှေ့နေချုပ်ရုံရဲ့ထုတ်ပြန်ချက်အပေါ်တုံ့ပြန်ချက်တချို့ကိုပြောပြပေးချင်ပါတယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အကြံပြုချက်တွေအတိုင်းရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးတရားစွဲဆိုမှုတွေလှုပ်ဆောင်နေပါတယ်လို့မေလ15ရက်နေ့ရက်စွဲနဲ့ပြည်ထောင်စုရှေ့နေချုပ်ယုံကပထမဆုံးအကြိမ်ထုတ်ပြန်ကြေညာတာပါနိုင်ငံတော်သမ္မတရုံးကနေဖွဲ့စည်းပေးခဲ့တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးရေးနဲ့တရားစွဲဆိုခြင်းများဆောင်ရွက်ရေးအဖွဲ့မှပါတဲ့ပြည်ထောင်စုရှေ့နေချုပ်ယုံနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေနိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ဘူးတိတော်မြို့နယ်ရသေးတော်မြို့နယ်ကနေရာ73ခုမှာဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေကနေအခုအချိန်ထိအမှုဖွဲ့အရေးယူဆောင်ရွက်နေတာကအမှုပေါင်း62မှုအထိရှိနေပါကြောင်းပြည်ထောင်စုရှေ့နေချုပ်ယုံကမေလ15ရက်နေ့ကကြေညာခဲ့တာပါအထူးသဖြင့်ရခိုင်ပြည်နယ်မှာလူ့ခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါကြုံနေရတယ်လို့ဆိုရင်းနေတဲ့နိုင်ငံတကာရဲ့ယုံကြည်မှုရအောင်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေနဲ့တက်သေးပြဖို့လိုပါတယ်လို့လူ့ခွေလှုံ့ဆော်သူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအကြံပြုပါတယ
်ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးဘိုင်းနဲ့ပတ်သက်လို့ကတော့နိုင်ငံတကာမှာကိုပြည်တွင်းမှာရှိတဲ့ပြည်သူတွေရောတော်တော်များများအံတရားရှိပါတယ်တကယ်ကိုတက်သေးထောက်ထားခိုင်လို့ရှိတဲ့အတမန်အယက်သားချင်းချင်းဖြစ်တဲ့အမှုတွေပေါ့နော်ကြောက်သွားတယ်အခုလိုမျိုးလူခွေချိုးဖောက်မှုဖြစ်တယ်ကျူးလွန်တဲ့အစိုးရနဲ့တက်ဆိုင်နေသောအဖွဲ ဒီအာဏာရရှိထားတဲ့အဖွဲ့အစည်းကနေကျူးလွန်တဲ့မှုမျိုးဆိုလို့ရှိရင်တော့ပြည်တွင်းမှာရှိတဲ့တရားစီရင်ရေးကအကောင့်ထဲပေါ်နိုင်မလားဆိုတာတန်တရားရှိတယ်လို့မေးခွန်းနဲ့ထုတ်ခံထိပါတယ်။ဒါကြောင့်ပြည်တွင်းမှာရှိတဲ့တရားစီရင်ရေးမန္တလေးအာမခေါင်တဲ့တွေနိုင်ငံတကာတရားစီရင်မှုသွားပါဆိုရဲတိုက်တွန်းချက်တွေကလည်းအများကြီးရှိလာ။စုံစမ်းတယ်ဆိုတာကျွန်တော်သိတယ်။ဟုတ်ကဲ့ကောင်းပါတယ်။စုံစမ်းပြီးတော့ထိရောက်တော့အရေးယူမှုရလားမရလား။အရင်တော့လို့ဒီခိုင်ဒေတာမှာပဲเนาะဒီအဖြစ်မဲ့သူတွေကိုတက်ပြတ်မှုကြောင့်ဒီတက်မတော်သားတွေကိုရေးယူတာကျွန်တော်သိတယ်ဒါပေမဲ့လူငယ်ချက်စာကွင်းနဲ့လပိုင်းလောက်ပဲနေပြီးတော့ပြန်လွတ်သွားတဲ့ကိစ္စတစ်ခုကဂုံတက်မဲ့စာပို့ပြီးတော့နမည်ပြက်စရာဖြစ်ပါတယ
်ရခိုင်ပြည်နယ်ရေးကုလသမဂ္ဂတွင်မှုချုပ်ဟောင်းကော်ဖီယာနဲ့ဥဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ဝင်လည်းဖြစ်ဘာသာပေါင်းစုံချစ်ကြည်ငြိမ်းချမ်းရေးဥဆောင်လှုပ်ရှားသူလည်းဖြစ်တဲ့ဦးအေးလွေကတော့အထောက်ပြန်ချက်အပေါ်ကြိုးစိုးထောက်ခံပြီးတော့တကယ်ပဲလူခွေချိုးပေါမှုတွေကျူးလွန်သူတွေကိုအရေးယူဆောင်ရွက်ဖို့လိုတယ်လို့ပြောပါတယ
်ကတော့ကျွန်တော်တို့ကြူးကြုံနေတဲ့ခါကြီးကိုအတိအပံပြုပြီးဒါကတော့ကောင်းတဲ့ခြေလမ်းတစ်ခုပေါ့နော်ဒုက္ခရောက်သွားတဲ့ပုဂ္ဂိုလ်တွေကသူတို့ရဲ့ဒုက္ခတွေကတော့ပြန်ကူကားလို့လက်သိခွဲတော့မှာမဟုတ်ဘူးပေါ့တော်ပြင်ဖို့ကြူးလွန်နေတဲ့လူတွေကိုပြင်ဖို့တဲ့ပြည်တန်မြအောင်တော့အေးအေးယူဆောင်ရွက်မှုတော့ကိုလို့တယ်မဟုတ်လို့ရှိရင်ကျွန်တော်တို့ဒီပြင်မှုကိုကာကွယ်ပေးတဲ့ impunity ဆိုတဲ့ခန္ဓာလေးကိုဝင်သွားနိုင်မယ်ဒီအဲဒါကြောင့်မလို့ကြူးလွန်ခဲ့တဲ့ကိစ္စရပ်တွေကိုစုံလန်းဆက်စေးတယ်ဆိုတဲ့နေရာမှာနောက်နောက်ဒီလိုကိစ္စရပ်မျိုးတွေမဖြစ်ရလေအောင်ဒါအဟံတားလည်းဖြစ်သွားပါလိမ့်တိကျကြကြကဘေးရခံများကိုပေါ်ထုတ်ဖို့ရင်အထောက်အထားလေးတွေကိုအခိုင်အမာတိဆောက်ဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ
်လူခွေလှူရှာသူဦးအောင်မျိုးမင်းကတော့ဒီစီရင်မှုတွေနဲ့ပတ်သက်ပြီးပွေလင်းမြင်သာမှုရှိရှိနဲ့အများပြည်သူကြားနာနိုင်တဲ့ခုံရုံးတွေဖွင့်ပြီးအသိပေးတဲ့လို့ဆိုပါတယ်
သူဆွဲခံထိတဲ့သူတွေကိုဘယ်လိုမျိုးအရေးယူလဲဘယ်လောက်ထိအရေးယူလဲဆိုတာပွေလင်းမြင်သာသောတရားစီရင်မှုနဲ့အမိန့်ချမှတ်မှုအဲ့ဒါကိုပြည်သူလူထုသိအောင်ကျွန်တော်လှုပ်ဆောင်စေချင်ပါတယ်ကျွန်တော်တို့လူခွေရင်ထဲမှာအမှုကိစ္စတစ်ခုဖြစ်ပြီးလူများကြားနိုင်တဲ့တရားရုံးနဲ့စီရင်ရမယ်ဆိုတဲ့အချက်ကပါတယ်လူခွေချိုးဖောက်မှုတွေကတခြားလုံးဖြစ်နေတာပါရခိုင်ပြည်နယ်မှာဆိုလို့ရှိရင်ပိုက်ဆင်မဲ့ဆိုပြီးတော့ပျောက်ပျောက်သွားတဲ့မှုတွေအများကြီးပဲစင်ဆက်မပြတ်စုံစမ်းစစ်ဆေးပြီးတော့ထိရောက်တော့အရေးယူသောတရားဥပဒေစိုးမိုးမှုနဲ့တရားစီရင်မှုအားကောင်းမှုဆိုတဲ့စနစ်ကြီးကိုထူထောင်နိုင်မှဒါဖြစ်မှာပ
ါ Independent Commission of Inquiry ICOE ရဲ့ပြည်ရဲ့ FYI လာတွေကပဲထုတ်ပြန်ခဲ့တဲ့အပိသက်စီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မင်းကြီးရွာချွတ်ပြေရွာမောင်နှုရွာကူတာပြည့်ကျေးရွာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အစုလိုက်ပြုံလိုက်တပ်ခံခဲ့ရတယ်ဆိုတာကိုထည့်သွင်းဖော်ပြထားတာပါရခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ထားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာတရားခုံရုံး ICJ မှာတရားစွဲဆိုခံထားရလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြေရှင်းနေရတာပါနိုင်ငံတကာယူကိုရောပြည်သူလူထုကိုပါပွေလေးမြင်သာစွာနဲ့အများပြည်သူတက်ရောက်နိုင်တဲ့တရားခွင်တွေဖွင့်လှစ်ပြီးထုတ်ဖော်ပြသင့်တယ်လို့လူ့ခွေဆောင်ရွက်နေသူတွေကထောက်ပြပြောဆိုနေကြကြောင်းပါရှင
်ကျွန်မခွန်ညိုပါရှင်အမေရိကန်ပြည်ထောင်စုတဝန်းကအကြောင်းအများစုဟာ COVID-19 ကပ်ရောဂါပြန့်ပွားမှုထိန်းချုပ်တဲ့အနေနဲ့ရှေ့လာမဲ့ကျောင်းဖွင့်ချိန်အထိပိတ်ထားလိုက်ပါပြီ။ကျောင်းပိတ်ထားတဲ့အချိန်မှာတင်ကြားမှုတွေအဆက်မပြတ်အောင်အွန်လိုင်းကနေကျောင်းသားတွေစာဆက်တင်နေကြပါတယ်။ရုတ်တရက်ကျောင်းတွေပိတ်လိုက်ရတဲ့အတွက်ကျောင်းသားတွေဆရာတွေနဲ့မိဘတွေအခက်အခဲတချို့ကြုံရပေမဲ့လည်းပညာရေးအဆက်မပြတ်အောင်ကြိုးပမ်းနေကြတဲ့အကြောင်း VOA သတင်းတောက် Alexey Kovachev ပြည်သတင်းလွှာကိုပြောပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်မှာကျောင်းတွေပိတ်ထားရလို့အွန်လိုင်းကနေစတင်တဲ့အခြေအနေဟာအနာဂတ်ပညာရေးပေါ်ရိုက်ခတ်လာနိုင်တယ်လို့ပညာရေးတိုင်ဝမ်ကခန့်မှန်းကြပါတယ်။ Barry Hoof ကနယူးယောက်ပြည်နယ်ကကျောင်းဆရာပါ
။ That's to me going to transform education because now every teacher has
ကျောင်းသားတွေကိုအဝေးကနေပညာသင်ပေးနိုင်အောင်ဆရာတိုင်းနှီးလန်းပေါင်းစုံနဲ့ကြိုးပမ်းနေကြရတာကြောင့်ပညာရေးကတော့ပြောင်းလဲတော့မှာပါ။ကျောင်းတွေပြန်ပွင့်တဲ့အခါမှာကျောင်းမှာစာသင်တဲ့ပုံစံပြောင်းသွားမှာမဟုတ်ပေမဲ့အခုတိုင်းဆိုရင်တော့နှင်းတွေကျလို့ကျောင်းတွေပိတ်ရတဲ့အခါမျိုးမှာပြောင်းလဲတွေဖြစ်လာနိုင်ပါတယ်လို့ပြောသွားတာပါ။သင်ကြားရေးပုံစံတည်းအပေါ်ကျောင်းဆရာတွေသတိထားတုံ့ပြန်နေကြပေမဲ့လည်းဤပညာတီထွင်သူတွေကတော့အကောင်းမြင်ပါတယ်။ကတ်ယောဂါမကြုံရခင်မှာအမေရိကန်ကကျောင်းအနည်းငယ်လောက်ပဲအွန်လိုင်းပညာရေးကိုသုံးခဲ့ကြပေမဲ့အခုချိန်မှာတော့ ClassKit လို့ပညာရေး application တွေကိုကျောင်းတွေကအသုံးများလာကြပါတယ
်။ We've had over 7000 schools sign up and like the last
ကမန်းကြီးဆယ်ရက်လောက်မှာကျောင်းမ9000ကျော်ကစီးရင်ပေးခဲ့ကြတယ်လို့နောက်ထပ်စောင့်နေသူတွေလည်းရှိပါတယ်လို့ ClassKit application ကုမ္ပဏီပူထွေးတည်ထောင်သူ Andrew Roland ကပြောသွားတာပါ။ online ကသင်ကြားမှုတွေမှာအောင်မြင်မှုတွေရှိပေမဲ့အတန်းထဲမှာသင်ရတာမျိုးနဲ့မတူနိုင်ဘူးလို့မြင်ကြတဲ့ကျောင်းဆရာတွေလည်းရှိပါတယ
်။ I can't see their facial expressions. I can't see the
သူတို့မျက်နှာမူယာတွေကိုမမြင်ရဘူးလေ။စာသင်ခန်းထဲမှာလို့မျက်လုံးကတခြားရောက်နေသလားဆိုတာမတွေ့ရဘူးလို့ဥတားပြင်းတဲ့ကကျောင်းဆရာမှာကမ်ဘလီကန်တာကပြောတာပါ တချို့ဆရာတွေကတော့စာသင်ခန်းမှာတဲ့ online ကနေသင်ရတာကိုကလေးတွေပိုစိတ်ဝင်စားတာသတိထားမိတယ်လို့ပြောပါတယ်။ Michigan ပြည်နယ်ကကျောင်းဆရာ Douglas Reagan ကအခုလိုပြောပါတယ
်။ I don't know if it was a psychology like standpoint but the difference
စိတ်ပိုင်းဆိုင်ရာရှုထောင့်ရလာတော့မသိပါဘူး။ထိုင်ရာကနေထပြီးအတန်းထဲကအားလုံးရှိမထွက်ကြတဲ့ကျောင်းသားမျိုးကသူတို့လှုပ်ထားတဲ့စာတွေအကြောင်းပြောဆိုတာတွေ့ရတဲ့အပြောင်းလဲမျိုးတော့အံ့ဩစရာပါလို့ပြောပါတယ်။မဖြစ်မနေ online ကနေစာသင်တဲ့နေရာမှာအခက်အခဲတွေနဲ့စိန်ခေါ်မှုတွေရှိနေပေမဲ့အကျိုးရှိနိုင်တဲ့အတွက်ရှေ့လျှောက်စူဇန်လေ့လာသင့်တယ်လို့လည်းပညာရေးဝန်ထမ်းတွေကပြောနေကြပါတယ်ရှင်ကျမခွာညိုပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ COVID-19 ကြောင့်အခက်အခဲကြုံတွေ့နေရတဲ့သီလရှင်တွေအကြောင်းကိုတင်ဆက်ပေးသွားမှာပါ
။ဒီကြားထဲမှာစီစဉ်မရှိနေတဲ့ညှိုးရမှာပေါ့တမီးရဲ့ဒီကမှရှင်လေးတွေလာလူတဲ့ခါကြလို့ရှင်တော့အပားလူတွေကစက်မပြတ်တော့ဘူးပေါ့အဲ့လိုဖြစ်မှာပါတကယ်အခြေပေါ်မှာရှင်လေးမရှိဘူးဆိုတဲ့ခါကြတော့ဖုတ်ရှိတာလေးတွေကိုကိုဒီလိုပဲညစာဘူးစာမှာပေါ့တကယ်ဆက်ပြီးတော့ရှင်လေးတော့ရတော့မှရောင်းရတော့ဒါတိရရှင်လေးပါပနာဝင်နေရဲ့ဒါပါလူရဲ့အယုံစာပဲလी
တိရရှင်ဆရာကြီးဒေါ်ယူဆန္နာကပြောပြခဲ့တာပါသူမဟာကမ္ဘာကယောဂဖြစ်ပေါ်နေစဉ်အတွင်းစွန့်ဆန်လှည့်လည်အလူမခံရတဲ့အတွက်အခက်အခဲကြုံနေရတဲ့ဂျာနဲ့ချီတဲ့သီလရှင်တွေကတပါးဖြစ်ပါတယ်။ဒီဆောင်မှအပြည့်အစုံကိုဒို့အတန်သတင်းထောက်အေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ရေကုန်မျိုးတဟပုံညာကာရီတိလရှင်ကမ္မထန်ကျောင်းကတိလရှင်တွေအကျော်ကတော့အခုချိန်ကအလွန်ခက်ခဲတဲ့ကာလပဲဖြစ်ပါတယ်။အဲဒီကြောင့်မှတက်တော့90ကနေ80ကျော်အထိတိလရှင်အပား60ကျော်နေထိုင်ကြပါတယ်။ကမ္ဘာကယောကကိုဗစ် -19 မဖြစ်ခင်တုန်းကတော့တိလရှင်တွေအကျွတ်ဆုံးခံရဲလို့သတ်မှတ်ပေးရတဲ့လာဇဲလာဇုတ်ရက်တွေမှာဆုံးခံထွက်ခဲ့ကြပါတယ်။ဒါပေမဲ့တက်ဆိုင်ရမျိုးနယ်ဆရာတော်ကဆုံးခံမထွက်ဖို့သတ်မှတ်လိုက်တဲ့အချိန်ကစပြီးဆုံးခံထွက်တာကိုရန်နာထားကြရတာပါ။အဲ့ဒီလိုဆုံးခံမထွက်ရတဲ့တလအတွင်းမှာကျောင်းမှာရှိတဲ့ဆက်လက်ကြံက10ရက်စာလောက်သာရှိပြီးကြံရက်တွေမှာအခက်အခဲကြုံခဲ့ရပါတယ်။အဲ့ဒါကြောင့်ကျောင်းရဲ့ဥက္ကဋ္ဌဂျော့ဆန်နာတီရီကကျောင်းမှကျုံရတဲ့အခက်အခဲအတွက်အွန်လိုင်းမှာဆုံးကုန်းအလှူခံတဲ့စာရေးခဲ့ပါတယ်
။ရေးတဲ့မလုပ်လို့မလုပ်တဲ့စာရင်းတောင်တမီးရဲ့ပြီးတော့မပြီးပါဘူးတယောက်ကတရားထားလို့အဖာချက်ပြီးတော့ဆရာလေးတောင်ဆရာလေးရရေးတဲ့ဘူးပေါ့နော်။ဒါတကားတယောက်ကပြီးနေတာတွေ့တော့အဲ့ဒီတကားရဲ့ပြီးတော့ဆရာလေးရဲ့ဒီလိုပေါ့နော်ဆရာလေးကိုဒီလိုလေးအတူကြီးကြတာဆရာလေးတို့ရှင်မှာအပါချောက်ရနေခုနပါရှိပါလေ။ဂျန်စီစာစီမံလို့အမေလို့ဦးတန်းပြပါဦးရှင်ဆိုတော့ကျလေးအလိုလိုရေးလိုက်
။အဲ့လိုအခုညီတောင်းတာကိုတတိထားမိရကတော့ဘုန်းကြီးကြောင့်လေတိလာရှင်ကျောင်းတွေကိုလိုက်လံလှူရနေတဲ့ယူဆိုရှယ်ဂရုကပါ။အဲ့ဒီဘွယ်ဟာရန်ကုန်မြို့ကအခြေခံလူသန်းစားတဲ့အပြင်ဆုံးကတ်ကဲရှိနေတဲ့ဘုန်းကြီးကြောင့်နဲ့တိလာရှင်ကျောင်း၁၀ကျောင်းလောက်ကိုလှူခဲ့ပြီးလည်းဖြစ်ပါတယ်။အဲ့လိုသွားလို့ရတဲ့အခါမှာတိလရှင်ကျောင်းတွေကဘုန်းကြီးကျောင်းတွေချက်ပို့ပြီးဆုံးအခက်ခဲရှိရတွေ့ရတယ်လို့ You Social Group ကကိုနေဆိုင်ကပြောပါတယ်
။အပြစ်ထုတ်လို့မရဘူး Stay Home တာတော့တော့ဆက်ဝင်လည်းမရှိဘူးတော့ဘုန်းကြီးကျောင်းဘုန်းကြီးရဟန်းတန်ကလည်းဆိုင်သူတို့တွေဘုန်းကြီးဆက်ကြပါရဟန်းတန်ကလည်းမဆုံးပြေနေတာပို့တာရှိသေးတယ်။ဆရာလေးကတော့ဆုံးခံလို့လည်းမရတော့ဆန်ချာလို့လည်းမရတဲ့အခါကျတော့ဒီလိုစာဝင်တွေဆက်ကြတယ်ဒီလိုမျိုးအော်ပြည့်ရတဲ့ဒီကလာလူမပဲဒီအဖြစ်ပြီးကျွန်တော်တို့ပြည့်ခဲ့တဲ့ဟာကိုအမေရောခံပြီးတော့သမတ်တဲ့ဆန္ဒမခံဘူးသဘောမတက်ကြအောင်ပြည့်တယ်ရှိမှာမဟုတ်တော့ဘူးတခြားလူချင်းလာမှသူပြည့်တယ်ရလေပြည့်ကုန်တယ်လို့လည်းရှိမှာမဟုတ်ဘူးအဲဒါပြည့်တယ်လည်းပြည့်ရှိနေတာတော့ဒီစမ်းပြန်မခံရမဖြစ်ရဘူ
းတဟပုံညာကရီတိလရှင်ကမ္မထမ်းကျောင်းဟာတစ်ပါးကျောင်းနှစ်ပါးကျောင်းစုစုပေါင်း48ကျောင်းနဲ့ဖွဲ့စည်းထားတာပါအလှူရှင်တွေလာလို့တမျှကို48ကျောင်းကိုဝေပုံကြခွဲပေးထားပါတယ်။အလှူရှင်မလာခဲ့ရင်မပြတ်လတ်သွားရအောင်အရင်အားထက်လျှော့ပြီးချက်ကြရင်ထိန်းညှိနေကြပါတယ်။အဲ့ဒီကျောင်းကဆရာကြီးဒေါ်ယူဆန္နာက
မင်းရတာမကြောက်ဘူးသူအပေါင်းတွေများမှာကြုံလေးရှိတယ်။အဲ့ကြုံလေးကိုကြော်တယ်။အဲ့လိုပဲလာပြီးတော့ဒီချင်းပဲလေးတွေပြီးတဲ့ချက်ဥ၃လုံးကြီးရတယ်။အဲ့ဒါလေးတွေကိုပါလို့ရှားတယ်။ဖုံးနေကျောင်းအဲ့လိုပါအခုဝေတဲ့ခါလေးတွေကသူတို့ကသူတို့လက်တက်ပြီးလုံအောင်ဆားနေကြတာပေါ့။ဥပမာတမီးရဲ့
တမို့ကိုသွားဟာနှလုံးချက်မဲ့လူကသလုံးဝပဲချက်ပါမယ်လေလေးလုံးချက်ရမယ်လူကနှလုံးနဲ့ချက်မယ်တဘောကိုပြအဲ့လိုလေးတွေချက်နေတာ
တို့အတန်ကတဟပုညကာရီသီလရှင်ကမ္မထန်ကျောင်းလိုပဲတချို့သီလရှင်ကျောင်းတွေကိုဆက်သွယ်မြင်းမြန်းတဲ့အခါမှာတော့အခုကာလမှာဆုံးအခက်ခဲကိစ္စတွေကြုံနေရတယ်လို့ဆိုပါရယ်စာသင်တန်းတွေထက်ပရဟိတသီလရှင်ကျောင်းတွေနဲ့မျိုးပေါ်မဟုတ်တဲ့တွားလိုက်ရခက်ခဲနေရာတွေကကျောင်းတွေမှာပိုပြီးခက်ခဲနေကြတာပါဖုန်ကြီးကျောင်းတွေမှာလည်းတန်ခါနေတဲ့ကျောင်းတွေမှာဆုံးကိစ္စကအခုထိရောအဆင်ပြေနေသေးပေမဲ့ရေရှည်မှာတော့အခက်ခဲရှိလာနိုင်ပါတယ်အမြင်လဲ26မိုင်တစ်ဖက်လုံးမှာရှိတဲ့ဥတ္တမဖျံတီကျောင်းကကျောင်းတိုင်းဥတ္တမကတော
့လူတွေမှလည်းမလွယ်ဘူးလေအခုကဒီယောဂပါကျွန်တော်လုံးမကန်ရလုံးမရှိတော့ဟိုမှာနည်းနည်းတန်နေကြနေရတယ်နောက်ဦးဇင်းတို့ဒီလိုဒီဝါဘတ်တွေဆိုလို့ရင်ဒါဆိုတော့ချီအစပေါ့နော်အဲ့လိုဘတ်တွေဆိုကြားနေရတယ်ခုနကကိုဆူလူနိုင်တွေပါလေဒါတွေတောင်ကြားနေရတယ်အဲ့ကြတော့လူတွေမှဟောမျိုးဘူးဆိုလို့ရကျတို့ကလူတွေစီကနေပြီးတော့မိပြီးစားတဲ့ပုံကိုယ်လေးအဲ့ကြတော့သုံးခွန်းအစီအမပြေမလွယ်ဘူးရေရှည်ဆိုရင်ပြောတာပေါ့နော်
သာရီးတဲ့ယဉ်ကျေးမှုကိုရည်ထားတဲ့ဆင်းရဲတွေအရတော့တနိုင်ငံလုံးမှာယဟန်တာမဏိနဲ့တိလရှင်စုစုပေါင်း9,100ကျော်ရှိနေပါတယ်။တာနာရီးတဲ့ယဉ်ကျေးမှုညီထနာကမြန်မာနိုင်ငံလုံးဆိုင်ရာထေရဝါဒဗုဒ္ဓဘာသာအဖွဲ့ချုပ်နဲ့နေဆက်တောင်တန်းဒေသတာနန်နုကအသင်းဘဟုအဖွဲ့အလှူရှင်တွေနဲ့ပေါင်းစပ်ညှိနှိုင်းပြီးတနိုင်ငံလုံးကစာသင်တန်းနဲ့ဘုန်းကြီးကျောင်းတွေမှာတင်းသုံးနေတဲ့ယဟန်တန်ကတာမဏိတိလရှင်ရဲ့ဆုံးကုန်းကိစ္စကိုအခက်အခဲမရှိအောင်စီစဉ်နေရလို့ဧပြီလ4ရက်နေ့ကထုတ်ပြန်ကြပါတယ်ရန်ကုန်တိုင်းဒေသကြီးတာနန်နုတ်ကအတင်းအကွက်ချတာကြရေးအောင်က
ပေါ့အပိုင်းဘယ်နှပါရှိလဲဆိုတော့ကျွန်တော်တက်ပါတယ်အပိုင်းကိုတက်ပြီးတော့ကျွန်တော်တို့ဆယ်ရက်သာခါပြီးသွားတာပေါ့အဲ့လိုအပိုင်းကျွန်တော်တွေ့တယ်ဆိုတော့ဒီတိုင်းဟိုခုနကဟိုဒီညတူမဟုတ်ပါဘူးအပိုင်းအများကြီးများသလိုဟုတ်တယ်အပိုင်းနည်းနည်းသလိုပါပဲ
အခက်ခဲရှိတဲ့ကျောင်းတွေကိုဦးစားပေးပြီးတရက်ကိုကျောင်း6ကျောင်းကနေ7ကျောင်းအထိသွားရလှူဒန်းပေးနေတယ်လို့လည်းကြောက်ကြရေးအောင်ကဆိုပါတယ်ဒါကြောင့်ဧပြီလ10ရက်နေ့ကနေတကြံပည့်ရက်မှာခဏနာပြီးလှူလာတာဧပြီလ30ရက်နေ့အထိကျောင်း60ကျော်လှူပြီးဖြစ်ပေမဲ့ရန်ကုန်တိုင်းလုံးကကျောင်းတွေကိုရိုက်နှုတ်မှုကတော့အချိန်ကြာအောင်ပါပါရန်ကုန်တိုင်းဒေသကြီးတာသာရေးဦးစီးချန်တာရဲ့ဝါဆိုတန်ကဆင်းရဲအရာရန်ကုန်မှာဖုန်ကြီးကျောင်းနဲ့တိလရှင်ကျောင်းစုစုပေါင်း 8,000 ကျော်မှာရဟန်းတာမဏိနဲ့တိလရှင်33,000ကျော်ရှိနေပါတယ်ဒါပေမဲ့အဲ့စီးရင်တဲ့မပါပဲတကယ်လို့အဲ့တဲ့ကျောင်းကြီးကျန်နေသေးရဲ့လို့ကိုနေဆိုင်ကပြောပါရဲ
့ကျန်သေးရာတော့သာသနာရေးဝင်ကြီးဌာနကတာဝန်ရှိသူတွေရောနိုင်ငံတော်ဆရာတောင်းသူတွေရောဒီနေ့နဲ့ဆင်းလာရောတာဟာနာတော်တာဝန်ရှိသူတွေရောဒီစစ်မှုတွေမှာကိုကျောင်းပတ်ကောင်ရှိတယ်တော်သီလရှင်မလည်းကျောင်းရန်ဆုံးကြီးကမလည်းကျောင်းရှိတယ်ပြောလေသူဆင်းရဲကြည့်ကြယူပါတချို့မပါသေးတဲ့ကျောင်းတွေလည်းရှိတယ်အတော်တော့ဒီကစကြောင်းမတည့်ဆေးပြီးကြယူပြီးတော့ဆောက်ပတ်ပြီးခြင်းလေနိုင်ငံတော်ဆိုးရအနေပြီးတော့ဆောက်ပတ်နိုင်ငံတော်ဆိုးရလည်းဆောက်ပတ်ပြီးခြင်းတမန်ရည်ကြီးတာလည်းဆောက်ပတ်ပြီးခြင်းလေဘာမှမဟုတ်လောကမဆောက်ပတ်နိုင်လည်းမနဲ့ဘူးလေဆိုရင်တော့မှအခုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ရဲ့အစီအစဉ်နဲ့လုပ်နေတဲ့အခြေခံလူသားတွေဆောက်ပတ်နေဒီအစီအစဉ်လေးမှာဒီမျိုးနယ်ကအခြေခံလူသားတွေဆောက်ပတ်နေတယ်ဒီဆရာလေးတွေကိုစိုးရင်းနဲ့ထည့်ပြီးဆောက်ပတ်လေးတွေရတယ်ပေါ့လေအဲ့လိုမျိုးကျင်းနေတဲ့ထည့်လေးလို့ရတယ်ပေါ့ဒါပေမဲ့ဆရာလေးတွေလည်းအဆင်ပြေသွားလိမ့်မယ်လို့ကျွန်တော်ပြောနေပါတယ
်တာနာနှုတ်ကအတင်းအနေနဲ့ကတော့ COVID-19 ဖြစ်နေစဉ်ကာလတောက်လျှောက်မှာဆိုးအခက်ခဲမဖြစ်အောင်လှူသွားမယ်လို့ဒေါက်တာရဲအောင်ကပြောပါတယ
်ကျွန်တော်ကြိမ်မှုဆက်သွယ်လို့ကျွန်တော်တို့အခုကနေပြီးတော့ခုနကတာနာနှုတ်ကအတင်းဥက္ကဋ္ဌကြီးကျွန်တော်ဖော်ပြနေရှိပါတယ်သူတို့ဆက်ပြီးချစ်ပြီးလိုက်တယ်လည်းကြည့်ပါလိမ့်မယ်ရုပ်တာနဲ့ကျွန်တော်တို့ကနောက်တစ်ရက်ပါဒီနေ့တစင်းရတယ်နောက်တစ်ရက်မှကျွန်တော်တို့ကအဆင်ပြေပြီးထွက်တာပါလေ
လက်ကျွေးမြေပြင်အခြေအနေမှာတော့တိလရှင်ဆရာလေးတွေမှာဆုံးခတ်ခဲဖြစ်လာရင်နီးစပ်ရာကြောင်းချင်းရင်ကိုဆက်သွယ်အကူအညီတောင်းပြီးဖြေရှင်းနေကြရပါတယ်။ဆုံးခတ်ခဲဖြစ်လာရင်ဘယ်ကိုဆက်သွယ်နိုင်လဲဆိုတာကိုမသိကြပါဘူး။မြစ်တရောင်ကြီးပရိတတိလရှင်ကျောင်းကဒေါ်အိန္ဒာညာနီက
ဆုံးခတ်ခဲရှိတဲ့အခါမှာဒီလိုလိုဆက်သွယ်ပါဖျားဆိုတော့ပြောတဲ့တက္ကသိုလ်ကမှလည်းမရှိဘူး။အဲ့လိုအလို့ချင်လည်းမရှိတော့ဘယ်ကိုဆက်သွယ်လို့ဆက်သွယ်ရမှာလည်းမသိဘူးလေ။အဲ့လိုမျိုးပဲကံဖြစ်လာသမျှပဲ။ဒါမဲ့လိုပဲအောင်းမပြီးတော့အဲ့လိုပဲလေရတာ။တာနာရေးဝင်ကြတာနေလည်းအဲလိုကျင်းရကျင်းရစခြင်းနဲ့ပေါ့နော်ဒီလိုဒီဒီဒီနေရာဒီတာနာဒီဖုံးတော့ဟိုဆက်ရပြီးတော့ဒီဟွာပေါ့လိုအပ်တာရှိရင်လိုအပ်တာရှိရင်ပေါ့နော်အချောင်းချဖို့ပေါ့အချိုးချောင်းပြပြဖို့ပေါ့ပြောရမယ်ဆိုရင်အဲ့လိုမျိုးဒီအတိပေးပြီးတော့ဖုံးတော့တစ်ခုလောက်ထည့်ပြီးထိုင်တော့ကောင်းတာပေါ့ဒီဖုံးဆက်ရပါဗျာအဲ့လိုလျှောက်ထားရင်တော့ဘုဘုံနေနေဆိုတော့
ဒီမှာစိုးပြောရဲတယ်ရှောက်ရဲတယ်လေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတောက်အေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00အတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirontero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလဲဆောင်မြော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါအခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးခြင်းပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘယ်လောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းစီစဉ်မှာနားဆင်ကြရမှာပါ Okay မင်္ဂလာခင်ဗျာဒီမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်ဖို့ဖြစ်စင်နေပါပြီဒီအချိန်ထဲမှာပဲယောဂကုသမဲ့အန်ဒီရရှိနေတဲ့အတွက်စိုးရိမ်တဲ့နေနဲ့ကြားနေရပါတယ်ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲကျောင်းတွေဖွင့်ခြင်းမဖွင့်ခြင်းရဲ့အကျိုးဆက်တွေနဲ့ရှေ့ချောက်ပြင်ဆင်ထားဖို့ဘာတွေလိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပညာရေးရှုထောင့်ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဦးထက်ဒေါက်တာသိန်းလွင်နောက် American Education မြန်မာရေးသုံးသပ်သူလည်းဖြစ် online မှာကျန်းမာရေးဆောင်ပါတွေလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
โอเคဆိုတော့အခုကတော့ဒီနိုင်ငံတော်တော်များများမှလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအရှိန်ရော့လာတဲ့အများအစိုးရအိမ်မှာတော့ဒီသွားလာလို့ရှာမှုကန့်သက်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရလည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမ်းမှာစိုးရိမ်နေတဲ့အနေနဲ့ကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီကြပါတယ်ဆိုတော့ဆရာဦးသိန်းလွင်အရင်ဆွေးနွေးပြပါလားခင်ဗျာကျောင်းပွင့်မဲ့အပေါ်မှာအဓိကစိုးရိမ်နေတာဘာကြောင့်လို့များနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်လို့လဲ
ဒီကုသယောဂကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူးတာခွေတဲ့ဆေးမရှိတော့စိုးရိမ်တာဒီစိုးရိမ်နေနေရမှာဒီမိဘတွေလည်းစိုးရိမ်တယ်သင်ကြားပေးဆရာဆရာမတွေလည်းစိုးရိမ်ဒီဆရာသမဂ္ဂတွေပြောတာဆိုတာကိုသာအဲဆိုးရိမ်စိတ်ရှိတာ။ဒါယောဂကုသမှာဆိုဒီကျောင်းပွင့်တဲ့အတွက်ယောဂကုသရေးဆက်အာဒီရေဆုံးရှုံးနိုင်တာ။အဲ့ဒီပုံမှာဆိုးရိမ်ကြ။နောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိ။ဘာကြောင့်လဲဆိုတော့ဒီယောဂကုသက၆ဖြစ်ပြီးဒီဘာတွေမှာအလုံးတိုင်းစင်မပြေတာတွေရှိတယ်။ဒီဘာတွေအလုံးတွေပိတ်ရတယ်။ဆိုင်တွေပိတ်ရတယ်ဆိုတဲ့အခါကျတော့ဒီဘာတွေရဲ့ဝင်ဝင်လေးပါထိခိုက်ရတဲ့အခါကျကျောင်းသားဒီပုံမှာကလေးဒီပုံမှာလည်းလာပြီးတော့ရေးရိုက်အဲ့ဒီမတိချာမြေရာတဲ့အာတွေဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်။ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီတင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်။အခုကျောင်းပြန်ဖွင့်တဲ့အခါကျရင်ဒီယောဂမကူးဆက်အောင်လို့ပြောင်းလဲပြောင်းအပေါ်ဝင်ခွဲပြီးတော့ထားရမယ်။လက်စီရမယ်စသဖြင့်ပေါ့။ဒ ီလိုနေရာမှာကျွန်တော်တို့စာတင်ခန်းနေရာအကြောင်းသား80 90 100လောက်ကြီးကိုဆရာတယောက်နဲ့တင်နေရတယ်။နောက်ဘောင်းတော်ကြီးတဲ့အကြောင်းတွေဆိုရင်တော့ခမ်းမာကြီးထဲမှာလည်းဒီနားမှာတကယ်ဟိုနားမှာမကွာခမ်းမာကြီးထဲမှာအားလုံးကျောင်းသားတရားနေရာရှိပြီးတော့သင်တဲ့ကတော့ရောဂါကူးစက်လို့ရတယ်။ဒါကြောင့်မိဘတွေဆိုရင်လည်းဆရာတွေဆိုရင်လည်းအလွန်မဟုတ်ဘူး။နောက်ပြင်ကျွန်တော်တို့နိုင်ငံဆရာကြီးကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့လေ့ကျင့်ထားတာကြီးမရှိဘူးဒီ education နဲ့ emergency ပေါ့အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတာလေ့ကျင့်ထားတာမရှိတဲ့အတွက်ကျွန်တော်တို့ဆရာကြီးအဆင်မဖြစ်ဘူးဒါကြောင့်ဒီကျောင်းဖွင့်နေဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်နေဆရာတွေလည်းစိုးရိမ်နေမိဘတွေလည်းစိုးရိမ်နေနောက်တစ်ခုကကျောင်းသွင်းဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ရောဂါကူးစက်သွားရင်ဒါကျောင်းသွင်းဖို့ဆုံးဖြတ်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေ။ဆိုတော့အဲ့ဒီဆိုးကျိုးတွေမရပါဘူ
း။ဟုတ်ကဲ့။ဆိုတော့ဆရာဦးတက်ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာစိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေသလဲဆရာ
။ကျောင်းနေပြန်ဒီကယောဂကြီးကကပယောဂကကြီး။အဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုထိလည်းပဲမငြိမ်သေးဘူး။အာတကဘာလုံးမှပြန်နေသေးတယ်နေထား။မြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့အနေအထားမှာကျောင်းဖွင့်တာပါဝင်လူစုဝေးချင်းကိစ္စတွေကအတော်ကိုသတိထားမယ်ဒီဖြစ်ပါတယ်ဒါကျမရဲ့အတွက်ပါပဲဒီခါကျွန်တော်တို့လူမျိုးတွေကတရင်အချက်လက်ဒီကိုခိုင်ခိုင်မာမာရတာနည်းတယ်နောက်တစ်ခါရပြန်တော့လဲရတဲ့တရင်တွေပေါ်မှာမမှန်တာလဲအလေးနဲ့ထားရတယ်မှန်တာလဲဖုံးပွားထားတာရှိတယ်ဒီကြားထဲမှာမယောတဲ့နေပြမှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပိုးတဲ့အဲ့ဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရောအော်ဒီခါကျောင်းဆရာဆရာမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီဟိုကောင်းကျိုးဆက်ကြီးရနိုင်တယ်တကယ်လို့ဟာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကျောင်းဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်အဲကျောင်းသားမိဘတွေကဒီနေ့ရေဆိုတွေ့ကြမှာမဟုတ်ဘူးတချို့လည်းပဲအစိုးရကြီးရမှာပေါ့နောက်တစ်ချက်ကအခုချင်းကျွန်တော်ဒီစလောက်ကျောင်းနေတော်တော်များများမှာဒီတိကျခွဲထားရင်းနေရာလေးပြလို့လုပ်ထားကြတာရှိတယ်ခင်ဗျအဲ့တော့ဒါလည်းချွတ်နေလုပ်တဲ့နေကိစ္စပါတိုးတော့အဲ့ဒါဒီကနေပြီးတော့အဲ့အဲ့ဒီစခန်းကြီးကပိတ်ချင်ကြမှာလားအဲ့ဒီလားဒါကပိတ်ချင်ကြပြီးကျောင်းသားတွေမလာနေဒီဒီစတဲ့ငန်းနဲ့အဲ့ဒီညာရေးဆိုင်ရာဆောက်ဦးကြီးကိုဘယ်လိုစနစ်တရားတန်ရှင်းမလဲဆိုတဲ့ချက်တွေကိုပါချက်စစ်စားတင်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ဆက်စနစ်ရချေးစုပါဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမဖွင့်နိုင်ရင်ကျောင်းနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစီခြင်းပါတယ်ဟိုဆက်သွားလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်ရင်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်ရင်လည်းမိဘတွေကစိုးရိမ်လို့ပဲဖြစ်ဖြစ်ဆက်သွားဆရာတို့ဆက်ထောက်ပြလို့ကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာတွေကျောင်းနိုင်လဲဆရာတို့လည်း
ဒီမကြသေးခင်ကယူနက်စကိုကထုတ်ပြန်လာတဲ့စာတော်ရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့ကျောင်းကြီးပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်လဲဆိုတဲ့အထောက်အထားတွေတွေ့နေပါတယ်။ဒါပေမဲ့ရှိတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခံရမှာရှိပါတယ်။ဆိုတော့ဘလို့ဆုံးရှုံးမှုတွေလဲဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်နော်လူမှုပေါင်းပြီးဆက်ဆံရေးပေါ့ကလေးတွေဆိုတာကြောင်းသွားမယ်တကယ်ကြီးနေကစားကြမယ်စကားပြောမယ်အဲ့ဒီလူမျိုးပေါင်းပြီးဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်နော်ကလေးတစ်ပါးကကြောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖွံ့ဖြိုးဖို့ဆိုတော့ဒီခုလေးခန္ဓာကိုယ်ဖွံ့ဖြိုးဖို့ဒီပေါင်းပြီးဆက်ဆံရေးဓာတ်တွေဆုံးရှုံးနိုင်တယ်နော် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေရပြီကြောင်းပိတ်လိုက်ပြီဆိုရင်ကြောင်းပိတ်တဲ့ရက်ကြာရှည်သွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းထံလုံးများတယ်။ဒါလက်တွေ့ထောက်ထားရရှိ။အဲကျောင်းပိတ်လိုက်တဲ့အခါကျတော့ကလေးတွေကတရားလုပ်ပိုင်းပြီးပြီးဆိုရင်စောစောအိမ်အောင်ကျသွားတယ်။အဲကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ရင်ကျောင်းထံလုံးများတယ်။အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကကျွန်တော်တို့ကြားတယ်။
ဟုတ်ကဲ့ခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်ဟိုတခုရှိတာတော့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းကလည်းကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကမ္ဘာမှာအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒီလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းတွေဖွင့်ဖို့အခုလိုဆုံးဖြတ်တာ မှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာတို့လဲ
။ကာယောဂါကဒါဘေးချင်းကြီးနဲ့ဆိုကျွန်တော်မပြောနိုင်ဘူး။ဒါတကယ်ရှိသွားလဲ။ဒါပြောထားတာဒီ COVID-19 ရောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအခုနေရမှာယောဂါနဲ့ကျွန်တော်တို့ယောဂါကိုရင်ဆိုင်ရမှာဒီယောဂါလုံးဝပြင်းစင်အောင်လုပ်နိုင်တဲ့အချိန်ကျောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေတယ်။ကလေးတယောက်ချင်းဆုံးရှုံးတော့မဟုတ်ဘူး။ကျွန်တော်တို့ကနိုင်ငံရဲ့စီးပွားရေးအစားကလေးတွေပညာသင်ခွင့်မရတဲ့အတွက်တန်ငွေကြောင်းဆိုင်ရာဘာတွေသင်ခွင့်မရတဲ့အတွက်ဒါစီးပွားရေးကိုထိခိုက်တယ်။ဒါကျောင်းပိတ်ချပိတ်တာကတော့ဆူဆူပုံများတယ်။အဲဒါကြောင့်ကျွန်တော်တို့ကအသက်နိုင်ဆုံးဟိုဟာရောဂါကူးစက်မှုမရှိအောင်တတ်နိုင်ဘလောက်ထိန်းသိမ်းပြီးတော့ဆိုပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ခါကလည်းဒါကျွန်တော်ကျမ်းမာရေးဘက်ကဆရာဒေါက်တာပြည့်စုံလို့ကျမ်းမာရေးဘက်ကနားလည်တဲ့သူတွေအကြံပေးချက်ကတော့ရေးချီပါတယ်။ကျမ်းမာရေးရကိုရတန်တန်ထိန်းနိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကြောင်းဖုံတာပေါင်းတယ်လို့မြင်ပါတယ်
။ Okay ဆိုတော့ဟိုဆရာဦးတင်းစုလည်းမေးချင်ပါတယ်။အခုဆိုရင်ဒီကာယောကစတဲ့တရုတ်နိုင်ငံအပါဝင်ဒီကူးစက်မှုတွေအဆိုးဆုံးကြုံရတဲ့နိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာတွေပြန်လျှော့ပေးလာနေတယ်လို့ကျောင်းနေလုပ်ငန်းတွေလည်းပြန်ဖွင့်ပေးနေပါတယ်။ဒါပေမဲ့ WHO ပါဝင်ဒီကျန်းမာရေးပညာရှင်တွေဘက်ကတော့ပြန်ဖွင့်တဲ့နေရာမှာဒီရုပ်တရက်ယောဂကူးစက်မှုတွေကြုံလာရင်ဟိုချက်ချင်းတုံ့ပြန်နိုင်စွမ်းရှိဖို့အပါဝင်ပေါ့လေအသိပြင်ထားဖို့လိုရဆိုပြီးတော့သတိပေးရလည်းရှိပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒီလိုအသိအနေထားမှာရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတင်းစု
Okay ကျွန်တော်တို့ပုံမလင်းနေတဲ့အာမနာနာဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရရအန္တမနောက်ကြပါလိမ့်မယ်အန္တမဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်ဒီကာယောဂါကြီးတရုတ်ပြည်မှာစဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့ပါတယ်ဒါတောင်မှရှိတဲ့ဝန်ခံထားတယ်လို့ကျွန်တော်ယူဆပါတယ်နောက်ပိုင်းမှာလည်းရတာပေါ့နော်တခါဒီယောဂါကတော်တော်ဆန်းတဲ့ယောဂါဒီ OD ရောဥရောပပါရောကဟိုစေဘွားကြီး PR တွေဆွဲအားတွေတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းကျပ်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလာဆိုတဲ့တန်တရားတခုဝင်ရဝင်ထားပါတယ်ခုလက်တအားသူတို့ယူဆိုင်ပြီးကြည့်နေကြတယ်နောက်တစ်ချက်ကဒီရပိုင်းမှာပဲဒီ WHO ရောဒီ CDC ရောကတော်ဝရှိကျမကြီးဒီပညာရှင်တွေကပြောတာဒီကာယောဂါပိုးကနောင်တော်မှတစ်သက်လုံးတော့ရှိကောင်းရှိနေနိုင်မယ်ဒီဆိုရရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂါနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကအကြောင်းတွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းမှာအတော့အားနည်းနေတဲ့အနေထားမှာဒီအကြောင်းတွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့လေးလေးနက်နက်ပို့ပြီးစဉ်းစားသင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောကြောင်းသားမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောင်းသားတွေဒီချိပေါ့နော်အဲဟိုစဉ်းစားသိညာပါတယ
်ဟုတ်ကဲ့ဟိုကိုကတော့ဘလူးဝက်ပြည်ကြောင်းနေရတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်တင်တာမဖွင့်တင်တာကိုစဉ်းစားမဲ့အစ်င့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပါဆိုတော့ဘလူးပုံစံနဲ့ဖွင့်မလဲဆိုတော့ပဲစဉ်းစားလိုက်မယ်ထင်ပါတယ်ဆိုတော့ဆရာဦးသိန်းလည်းခင်ဗျာဒီကြောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကြောင်းရရတဲ့လုပ်ငန်းတွေနောက်ဆက်တဲ့တွားရေးလာရေးပေါ့လေဆက်စပ်ပြည့်ထိတွေ့ဆက်ဆံမယ်ကိစ္စတွေလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဗားတွေပြင်ဆင်ထားဖို့များလိုမလဲဆရာဦးသိန်းဘု
ရားကျောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုတုံးကြတာတွေ့ဒီ online learning ပေါ့သူတို့ပြင်တက်ကူတွေမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့ television တို့ကနေပို့ချတတ်ပြီးထုတ်ပြန်တာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီအဝေးသင်စနစ်နဲ့လုံးဖို့ဆိုပြီးတော့ကြံပေးလာတာရှိကျွန်တော်တို့အင်ဂျင်နီယာဒီအိန္ဒိယနိုင်ငံဆိုရင်အခုမကြသေးခင်ရပဲဟောတက်ကတူတရားကတော့သူတို့ဟိုကျောင်းဖက်နေတဲ့ကျောင်းသားတွေကိုအဝေးသင်စနစ်နဲ့ပို့ချပြီးတော့ဝက်ပေးဖို့ဆိုတာသူတို့ဆုံးဖြတ်ချက်ကြတယ်သူဒါအဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ဒီတော့ကျွန်တော်တို့နိုင်ငံမှာကဒီအဝေးသင်စနစ်လုပ်ဖို့ဟာရေတို့မှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းတယ်တချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်ဒါမဲ့ဒီ online စနစ်ကိုပုံဖလိုက်ပြီးပညာရေးအခွင့်အလမ်းကိုများဖြစ်လာမှာကျွန်တော်ဆုံးနေတယ်။ဒါကြောင့်လဲဆိုတော့ဒီချိလက်တော့ရွာဒီမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နည်းလမ်းလည်းမသိဘူး။ဤပညာလည်းမသိဘူး။ပစ္စည်းကရိယာလည်းမရှိဘူး။အဲတော့ online စနစ်နဲ့ online learning ဆိုရင်ဒါပညာရေးအမြင်များကိုဖြစ်လာတယ်။ television နဲ့ radio တို့ကချိလက်တွေထိရောက်သွားတယ်။ radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသား radio နဲ့ပို့ချတဲ့သင်ခန်းစာတွေမှာသူတို့စာပြီးလုပ်ကြည့်တဲ့အခါကျတော့ ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့ online စနစ်ကထိရောက်မှုမရှိတော့တာအဆင်ပြေနေတယ်ဒါကြောင့်ကျွန်တော်တို့အခုရေးပေါ်ချိန်နေပါတော့အဝေးတင်စနစ်နဲ့တင်မှုဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်နောက်ပညာရေးဦးဌာနပြောတာရှိတယ်ဒါ home school လေးဆိုပြီးတော့မိဘတွေကသင်ပေးပါဆိုပြီးတော့ပြောလာတာရှိဒါလည်းအခွင့်အလမ်းမမီနိုင်ဘူးကအိမ်မှာ home school လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးတွေလုပ်နိုင်တယ်သူတို့တောင်ပေါ်ဒေသကြီးလက်ကတောင်ပေါ်ကသမားတွေကအိမ်မှာကလေးတွေစာသင်ပေးဖို့ဆိုတာအခက်အခဲရှိတယ်ဆိုအဲ့ဒီအတွက်အဝေးတင်စနစ်ကိုရေလိုမှာသုံးဖို့ဆိုတာကျွန်တော်စီကအခက်အခဲရှိတယ်ဒါပေမဲ့ရေရှည်အတွက်ကတော့ဒီနည်းလမ်းတို့လေအခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးမောင်စီးပွားရေးမောင်တခြားကဏ္ဍအသီးသီးကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တုံ့ပြန်လိုက်တာ။ဒါရေရှည်မှာကျွန်တော်တို့အင်တာနက်သုံးဖို့တုံ့ပြန်။အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်။ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကရိယာရောရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်။စခမဲ့ဖြစ်ဖို့လို။နောက်အခုကျွန်တော်ဒေးနေဖတ်တဲ့အခါကျတော့ဒီတောင်ကိုရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရန်ပုံတွေပေါ့ဒေါ်လာ3,250သုံး။အဲ့ဒီလိုမျိုးကျွန်တော်တို့နိုင်ငံကလည်းဒီကျင်းစင်မှုလုပ်နေခြင်းနဲ့ဒီအင်တာနက်သုံးနိုင်ဖို့အတွက်ဒါပညာရောဆရာတွေရဲ့ကျောင်းသားတွေအတွက်သင်တန်းတွေပေးတာလုံလောက်တဲ့ပစ္စည်းကရိယာတွေဒါစုဆောင်းတာခဏဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွဲရင်ကောင်းတယ်အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရေးရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ပေါ် online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတယ်အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးသုံးစီတွေပို့ပြီးတော့သုံးတယ်ရေးရှည်အတွက်ကျွန်တော်တို့လုပ်တဲ့လူပြင်ပါ
โอเคสรุปเสี่ยวอู้ตึกสวยนี่ยอกระเหมียวกูจ้างนี่อยู่เจอเราบลูปုံซันเนี่ยพ่นมาเลยสรุปไปโหซื้อนี่สิขึ้นมาดิโหทุทะพิ่นพอดิดียาดิตกกล้วยหลูตามันกู้เสร็จโยคะမျိုးนี่ล่ะดิจ้างป่วยยาดินี่มาผิดญาณนี่ရှိတယ်ဆိုပြီးတော့တချို့ตุติตนะนี่มาပြောထားတာမျိုးนี่ရှိဟောဒါကဒီจ้างนี่มาကလေးတွေရဲ့နေထိုင်မှုပုံစံเนี่ยဆက်နွယ်နိုင်တယ်ဆိုတော့အယူဆရလည်းရှိနေပါတယ်ဆိုတော့အခုยาดิตกกล้วยหลูตามันโยคะတော့มากู้เสร็จเลยဆိုတော့အခုလို့กู้เสร็จเนี่ยကိုဗစ်လိုယောဂမျိုးကဒီကြောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အန္တရာယ်ကိုပိုများမလာနိုင်မှာဆောက်တည်ဆို
။မှန်ပါတယ်ခင်ဗျာလူစုလူဝေးလို့ခေါ်ရမယ်ကြောင်းတွေလာပြန်ပွင့်လိုက်ပြီးကြောင်းသားတွေရာနဲ့ထောင်းနေတယ်။နေတဲ့အခါမှာဒီကုသယောဂပေါင်းစုံဟာကုသဖို့ခွန်းနန်းနေဖို့ကျူးစုဖွင့်ပေးတယ်လို့ဖြစ်တာနော်။ဟိုကိုဗစ် -19 ကြတော့လူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနန်းပိုများတာ။ဒါကြောင့်လူတွေဆက်ကြောင်းချက်ပြီးနေရတဲ့အခြေချာမှာဟိုကျောင်းသားချင်းနေကျောင်းဖွင့်လေပဲဖက်ကြတာဟိုဆိုတော့ဒီအကျင့်ကလည်းကျွန်တော်တို့ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုတတိထားမယ်အနေထားကြီးတစ်ခုကိုဟိုကျွန်တော်မြင်တယ်ခင်ဗျဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့ခါမှာဆွနေရတိုင်းမှာဒီချင်းနေစိုးကိုအခွန်ကောင်းတရက်အနေနဲ့လက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းအနေနဲ့စဉ်းစားသင့်ကြတယ်။ဒီလိုလုပ်တဲ့အခါမှာတက်နေတဲ့ဆိုတာ energy ဆိုတာတခုလေလုပ်လို့မရဘူးခင်ဗျ။ဒါမျိုးလည်းပါတယ်။နောက်တခြားသောနိုင်ငံကြီးအင်အားစုတွေရောနိုင်ငံကြီးမဟုတ်တဲ့အင်အားစုတွေရောပါပြီးတော့စဉ်းစားရအမေနေထားတယ်။ဒီနေ့အခွန်ကောင်းကြီးတရက်ကိုအစ်စ်ဆန်းပေါ်တော့အစ်စ်လုပ်သင့်ကြတယ်ပညာရေးတွေအမျိုးသားရေးဆိုင်ရာဖြစ်ပြဿနာဖြစ်တယ်။ဟိုလက်ရှိနိုင်ငံရေးပါတီကအမနာရံပြောရတယ်။ LDP ပါလို့တဲ့လောက်တော့ဝေဖန်မဲ့အဆင့်ကမတက်ကြ။တက်မလို့လည်းဒီတိုင်းပဲဖြစ်နေတယ်။အဲဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းသူပြည်သားတိုင်းအင်အားစုတိုင်းကိုအကြောင်းပြုပြီးတော့အပြည့်စုံသောစဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုထည့်သွင်းရတယ်။တနည်းအားဖြင့်ဟုတ်အန္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ဖော်နေအောင်ကြိုးစားသင်ရတယ်လို့လည်းကျွန်တော်ကြံပေးပါရစေခင
်ဗျာ။ဟုတ်ကဲ့ဆရာဦးသိန်းဆွေးနွေးတော့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းတွင်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးချင်တာရှိပါတယ်။ဆိုတော့ဆရာဦးသိန်းဆွေးလည်းထောက်ပြပါလိမ့်ဒီကိစ္စကိုပဲဒီယောဂကြီးနဲ့ကျွန်တော်တို့အချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေ။ဆိုတော့ဒီလိုအခြေအနေမျိုးမှာသူသမီးဒီကျောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂကာဝတ်ထိချုပ်ရင်မှာတိခါကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကျပ်ကျပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ခန်းတွေကိုပြန်သွားကြရတဲ့အခါမှာဘလို့ပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံး အနေအကျိုးဖြစ်နိုင်မလဲဆရာဦးသိန်းလေ
โอเคဟုတ်ကျွန်တော်တို့ကျောင်းကြီးဟောပြန်ဆွေးတော့ကလေးတွေကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခုဆွေးတင်ဒီ COVID-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နီးလန်းချင်းမတူဘူးအဲဆွေးတင်နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်သူတို့ကအိမ်ထဲမှာပိတ်ထားတာမဟုတ်ဘူးဒီလေတို့လှက်လာတော့တယ်ပန်းရံတော့တယ်ကြားတယ်သူကြည့်တာလက်ကတော့ယောဂဖြစ်တယ်ဒါပေမဲ့ဂျီရှီမှာယောဂခုခံနိုင်စွာတက်လာအောင်လုပ်တော့ကလေးတွေကိုလည်းအလားတူပဲပြင်မှာသွားတဲ့ကေးချင်းကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကာကူရဲ့ခုခံနိုင်စွာမြင့်တာတော့ကေးချင်းမှာဒီရောဂါကူးစက်မှုခံနိုင်မယ်ဆိုတဲ့ဒီစားခုမရှိဘူး။ဒါအားလည်းကျွန်တော်ဆက်ပြီးစဉ်းစားတယ်။နောက်ကျောင်းကြီးဖွင့်တဲ့အခါမှာအခုဘယ်သူကရှင်းစားဖွင့်လဲဆိုတော့ကလေးငယ်လေးတွေစားဖွင့်ဖို့ကြံပေးတယ်။ဘာကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါမှာဒီရောဂါကူးစက်တဲ့အခါမှာအသက်ကြီးတဲ့လူတွေကကူးစက်တယ်ပေါ့။အန္တရာယ်များတယ်ကလေးတွေကကူးစက်တာနည်းတယ်ကူးစက်ရင်လည်းဒါဆူဆူဟောအသိပ္ပဖြစ်တဲ့ခါကျတော့ကလေးတွေလည်းစပြီးတော့ကျောင်းပွင့်တယ်အဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းတယ်ဒီကျောင်းပွင့်တဲ့ခါမှာတပြိုင်တည်းတည်းအကုန်လုံးပွင့်လိုက်တာမဟုတ်ပဲねငယ်တဲ့အတန်းတွေစပြီးတော့တကြီးကြီးချင်းသားရအောင်လို့ဒီမှာကျွန်တော်တို့နည်းလမ်းရပြီးချင်းသားလည်းရပြီးအန္တရာယ်လည်းမလာတော့ပါခင်းခင်းကျိုးပွင့်တာကောင်းတယ်ချင်းတယ်ဒါကျွန်တော်ကျောင်းပွင့်တဲ့အစီအစဉ်နောက်နည်းလမ်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60-90ခုဆရာတယောက်တရားနေဆရာတင်နေတော့စာတင်ကားထဲမှာကလေးတွေစုတယ်အဲ့တော့တင်တဲ့နီးတွေပြောင်းလဲပုံပုံချင်းလဲတင်တဲ့နီးကကလေးအားလုံးပြစုလဲတင်တာဟိုပဲနဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နီးမျိုးကိုကျွန်တော်တို့လုပ်ဖို့ပြင်ချင်တယ်အုပ်စုပြစုကို၄ယောက်၅ယောက်ဆိုရင်ဒါကလေးတွေချဲလိုက်လို့ရတယ်စာတင်ကားထဲမှာရေးတင်တာမဟုတ်တော့ပဲနဲ့ဒီကျောင်းအားကစားကွင်းထဲမှာချားရဲ့ပန်းချံမှာဖြစ်ပြီးအောက်မှာတော့တင်လို့ရတယ်အုပ်စုကတော့သူ့ကိုဒီအုတ်စုလိုက်တာဝန်ပေးပြီးတော့သူအုတ်စုလိုက်လေးလာတဲ့နီးနဲ့တင်းတဲ့နီးဆိုရင်ခုနကြောင်းနဲ့ကြောင်းနဲ့ခဝင်းဝင်းလေးချဲထားလို့လည်းရတယ်။အဲဒီလိုနီးစနစ်တွေလုပ်ဖို့ပြုမယ်။အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီနိုင်ဌာနဆရာတွေကိုလည်းတင်းတန်းပေးဖို့ရှိတယ်သူပြောတယ်။အဲဒီကမှဒီနေရာမှာဒီအရေးပေါ်ချိန်တွေမှာယောဂကုသမှုနည်းအောင်ဘယ်လိုနီးလမ်းနဲ့လုပ်မလဲစသည်ဒန်းစီကံကဘယ်လိုလုပ်မလဲကျောင်းသားတည်ယူမှုတွေအတွက်ဘယ်လိုလုပ်မလဲဆိုတဲ့နီလန်းနေလည်းရှိပါတယ်အဲ့ဒီနီလန်းနေကိုအသုံးပြုခြင်းအပြင်ဒါကျွန်တော်တို့လုံးလုံးဆယ်မှာအွန်လိုင်းမသုံးနိုင်ဘူးတွေ့ကျောင်းပေါ်တဲ့အခါမှာအာမေရဲ့အနေဆုံးဖြစ်အောင်လုပ်နိုင်တဲ့နီလန်းမျိုးကိုဆောင်ရွက်တင်ပြလို့ကျွန်တော်အဲ့လိုနီးမယ
်โอเคဆိုတော့ဆရာဦးတင်ဆွေမျိုးရောခင်ဗျာဒီကျန်းမာရေးရှိတော့ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ
โอเคအဓိကနဲ့ချက်ပဲပထမတစ်ချက်ကကျွန်တော်တို့ဒီကွာရန်တီးန်အသုံးပြုထားတဲ့အကြောင်းတန့်ရှင်းရေးလုပ်ဖို့လိုပါတယ်။တန့်ရှင်းရေးဆိုတာပို့တန့်ရှင်းပို့တန့်ရှင်းဆိုတာရဲ့ကျောင်းသားတိုင်းကျောင်းဆရာဆံမာတိုင်းဟာတကူကြီးတန့်ရှင်းရေးပေါ့။အရင်ကရှိနေတဲ့တန့်ရှင်းရေးတဲ့အခုကတ်ယောဂါကြောင့်အစ်စ်တုံးပြရမယ်လက်စည်းချင်းကိစ္စနှာခေါင်းစည်းကိစ္စဟာလားတိတွေ့ဆက်ဆံခြင်းကိစ္စဒီမှာစနစ်ကျတဲ့ကာကွယ်မှုစနစ်ဒီကိုတက်တက်လုံးဒီယောဂါမှာကိုယ်ရတန်ရှင်အလေးချစ်ကျွန်တော်တို့ပမာတပြီလုံးပါကျောင်းမှစပြီးတော့တက်တင်လေလို့တက်လာတဲ့နေရှိလာတဲ့နေလို့ကျွန်တော်ယူဆတယ်ဒုတိယတစ်ချက်ကစစ်ဆေးခြင်း test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုပါဒီနေ့အထိကျွန်တော်သိသလားကျွန်တော်တို့နိုင်ငံမှာဒါမှနည်းသေးတယ်အားနည်းသေးတယ်မပြည့်စုံသေးဘူးအဲ့တော့ကျောင်းတွေဖွင့်ရင်ဖြစ်လာမယ်ဟလာနောက်ဆက်တွဲတွေအတွက်စစ်ဆေးမှုအစီအစဉ်တွေခုတည်းကဖြစ်တင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ်းနဲ့တန်းနဲ့ချီတဲ့စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတည်းဖြစ်တင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီနောက်ဆုံးဟိုအချက်အနေနဲ့ကျွန်တော်ဆွေးနွေးစီရင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်။အခုကိုဗစ်ကပ်ရောဂါဒီဒီဂျစ်တယ်ခစ်ကိုဇွတ်တွန်းပို့လို့ဖြစ်သွားတယ်ဆိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလိုဒီဂျစ်တယ်ခစ်မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတာကိုဟိုကုလသမဂ္ဂအတွင်းမှုချုပ်လည်းမကြာသေးခင်တော့ပဲသတိပေးထားဥပါရယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာဟာချက်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲဒီဂျစ်တယ်ခစ်ကိုအမိလိုက်နိုင်မှုဆိုရင်ဒီလိုရရှိကျွန်တော်တို့ဘာများပြင်ထားဖို့လိုမလဲဆရာဦးသိန်းလေ
ဒီကျွန်တော်တို့နည်းပညာဘိုင်းရကျွမ်းကျင်ဖို့တို့လာမယ်ကျွန်တော်တို့ဒီအင်တာနက်သုံးနိုင်ဖို့ပေါ့အွန်လိုင်းလေးသုံးနိုင်ဖို့အတွက်ဆရာတွေလည်းကျွမ်းကျင်မှုတွေနဲ့ကျွန်တော်တို့ဘိုင်းတွေကိုလုပ်မယ်ဒါနည်းလမ်းပိုင်းကျွန်တော်တို့ပြင်ဆင်ဖို့ဒီတော့ကျွန်တော်တို့ဒီပစ္စည်းတွေကလွယ်တဲ့ကိုသုံးပြနိုင်ဖို့ ကောင်းကျောင်းသားတွေကွန်ပျူတာသုံးနိုင်တယ်အွန်လိုင်းသုံးနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ကပစ္စည်းကိရိယာတွေတွေ့တယ်အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့တွေ့တယ်နောက်ကျွန်တော်ကျောင်းသားတွေပညာရေးအတွက်ကိုယ်အခမဲ့ဖြစ်ဖို့ဒီတက်ဖုန်းကတွေရဆက်ဖို့အင်တာနက်ဒီသုံးတဲ့အခွန်အခတွေကျောင်းသားတွေအတွက်အခမဲ့ဖြစ်တဲ့အမျိုးလုပ်ပေးဖို့လိုမယ်အဲ့ဒါမှကျွန်တော်တို့ကအမီလိုက်နိုင်ဒီကျောင်းနဲ့တယောက်ကငွေကြေးသုံးဆွဲမှသုံးဆွဲနိုင်မှဒီ online ကိုတုံးနိုင်မယ်ဆိုရင်ငွေချင်းမတုံးနိုင်တဲ့ကျောင်းသားတွေမှာအရင်နဲ့တာအဲ့တော့ဘယ်ကျောင်းသားမဆိုကျွန်တော်တော့ပညာရေးကမိဘချမ်းသာပြီးပြည်စင် CID ပြည်စင်ပညာရေးခွင့်လန်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးအောင်မှာပါဝင်ရှိအဲ့ဒီအတွက်ကျွန်တော်တို့ client play တိုင်းမှာမိဘချမ်းသာပြီးပြည်စင် CID ပြည်စင်မြို့ပေါ်မှာနေပြီးပြည်စင်ရှင်းတဲ့မှာနေပြီးပဲဖြစ်စေအလေးတိုင်းမှာပညာရေးခွင့်လန်းပြုဖို့လိုမယ်ခုကျွန်တော်တို့ဒီ digital သုံးပြီးဒီ internet ကိုသုံးတဲ့ခေတ်ရောက်ပြီဘယ်နေရာဒီမနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့အခွင့်အရေးရှိဖို့လိုတယ်။အဲ့ဒီအခွင့်အရေးရှိအောင်ပြင်ဆင်ဖို့လိုတယ်။အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့ပြည်သူပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့ပြည်သူရောပညာရေးဌာနအောင်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးကလေးအားလုံးဓာတ်ပုံကြီးများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရည်ရှိအတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်။ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်။ကျွန်တော်တို့နိုင်ငံတကာအတွက်အကျိုးရှိပါတယ်။
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့ဆင်းနေည9နာရီကနေ10နာရီထိနဲ့ညနေခင်းနေ့မနေ့6နာရီကနေ9နာရီ VOA စီစဉ်တွေမှာနားဆင်နိုင်လို့ VOA မြန်မာပိုင်းအင်တာနက်ဆက်မြန်နာဖြစ်တဲ့ bamis.voanews.com နဲ့ Facebook ဆက်မြန်နာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ဖျက်ရောဂါဟာစနေနေ့အထိဆိုရင်ကမ္ဘာတစ်လောမှာလူပေါင်း၄သန်း၆သိန်းနီးပါးကိုကူးစက်နေပြီဖြစ်ပြီးသေဆုံးရသူက၃သိန်း၁တောင်းကျော်နေပါပြီကူးစက်မှုအများဆုံးတွေ့ရတဲ့နိုင်ငံတွေကတော့ American, Russia နဲ့ Britain နိုင်ငံတွေပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလူပေါင်းသန်း250လောက်ထိဒီရောဂါအကူးစက်ခံရနိုင်ခြေရှိနေတယ်လို့သတိပေးထားပါတယ် American သမ္မတ Donald Trump က American ကပေးရမယ့်ရန်ပုံငွေတွေကိုဆိုင်းငံ့ထားတာနဲ့ပတ်သက်ပြီးပြန်ပြီးစဉ်းစားနေကြောင်းစနေနေ့မှာပဲသူ့ Twitter မှာရေးပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါအကူးစက်ခံရသူအရေအတွက်ထပ်တိုးမလာပဲ182ယောက်ရှိနေပြီးကူးစက်ခံရသူတွေထဲကထက်ဝက်ကျော်ဖြစ်တဲ့95ဦးမှာယောဂါပိုးကင်းစင်သွားပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စနေနေ့ည8နာရီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ယောဂါပိုးအကူးစက်ခံရပြီးတဲ့နောက်ရှေးကုသမှုခံယူနေရတဲ့ကနေဒါနိုင်ငံသားခရီးရန်တရားဟောဆရာဒေးဗစ်လာဟာ COVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးအတွက်မြန်မာအစိုးရကထုတ်ပြန်ထားတဲ့တားမြစ်ချက်တွေကိုဆန့်ကျင်ပြီးလူလူတရားပွဲတွေလုပ်ခဲ့မှုနဲ့တရားဆက်ဆိုခံထားရတယ်လို့ကနေဒါ CBC သတင်းမှာဖော်ပြထားပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.